မြန်မာနိုင်ငံမှာမုတ်တုံမိုးကြောင့်ရေဘေးတင်နေတဲ့ပြည်သူတွေကိုကူညီကယ်ဆယ်နိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားလိုက်ပါတယ်။လက်ရှိအတိုင်းသာမိုးဆက်ပြီးတော့ကြီးနေမယ်ဆိုရင်တော့လာမယ့်ရက်ပိုင်းအတွင်းအစာရေစာပြက်လက်မဲ့အခြေအနေမျိုးရင်ဆိုင်ရလိမ့်မယ်လို့ရေဘေးတင်ပြည်သူတွေကလည်းပြောနေကြပါတယ်။အကြောင်းစုံကိုကိုညံဝဲအောင်ကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ။
မဟုတ်တော့မှုကြောင့်ရေလွှမ်းမှုတဲ့အတန်ခံရတဲ့အရှိတောင်အာဆနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပြီးပြီးခဲ့တဲ့ဇူလိုင်လကစလို့အခုအချိန်ထိရေဘေးသင့်ပြည်သူ300,000နီးပါးရှိနေပြီဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်နိုင်ဖို့အသင့်အနေထားမှာရှိနေတယ်လို့ဩဂုတ်လ1ရက်ဗိုလ်ဒူနီကနယူးယောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်အားပုဂ္ဂိုလ်Mr. Farinhaq ကပြောပါတယ
် In Myanmar 148,000 people have been displaced by flooding since the 9th of July. Several UN agencies and NGOs are assessing needs and providing assistance.
ဒီကရဇူလိုင်လကစလို့မြန်မာနိုင်ငံမှာရေဘေးသင့်ပြည်သူ 34,800 လောက်ရှိလာနေပါပြီ။အဲဒီရေဘေးသင့်ပြည်သူတွေလိုအပ်နေတာကိုကူညီကယ်ဆယ်နိုင်ဖို့ကျွန်တော်တို့ကုလသမဂ္ဂအေဂျင်စီအများပြားနဲ့ NGO တွေကမြန်မာဆွေရတာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်ပြီးကူညီသွားနိုင်ဖို့အဆင်သင့်ဖြစ်နေပါတယ
်။ဇူလိုင်လလယ်ပိုင်းကစပြီးမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးတိုင်းတနင်္သာရီတိုင်းမကွေးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်တွေမှာရေကြီးရေမြုပ်တာကြောင့်လူဦးရေ 34,000 ကျော်ရေဘေးတင်ပြီးအိမ်ကြီးပေါင်း 28,000 အိုးအိမ်ဆွန့်ခွာနေကြပါတယ်။ရေကြီးမြေပြိုလဲတာကြောင့်ရွာတွေပျက်စီးခဲ့ရတယ်လို့လူ12ဦးသေဆုံးခဲ့ရတယ်လို့တဘာဝဘီအန်ရဲ့တားဆီးရေးစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။ရေကြီးရေဆန်ခဲ့တဲ့နေရာတွေမှာနှုံးမြေတွေတင်ကြံပြီးအခုဆိုရင်သွာလာရေးခက်ခဲမှုတွေရှိနေတာကြောင့်ကူညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်ဖို့တော့အခက်ကြုံနေရပါတယ်။ပဲခူးမွန်၊ကရင်၊တနင်္သာရီဒေသတွေမှာရေကာတာ36ခုရှိပါတယ်။ဒီအပိုင်းအတွင်းတကြော့ပြန်မိုးကြီးလာနိုင်တာကြောင့်ရေကာတာကျိုးပေါက်ပြီးအနီးပိုင်းကျေးရွာတွေရေမြုပ်ကုန်မှာကိုဒေသခံတွေစိုးရိမ်နေတယ်လို့ပဲခူးတိုင်းမတောင်မြို့နယ်ကရေပေးသင့်ပြည်သူတွေကိုတွားရောက်ကူညီနေတဲ့ကိုလှိုင်မင်းဦးကပြောပါတယ်။
ဒီတာတွေကတော့မျိုးမမတောင်းခံနိုင်ဘူးဆိုရင်ကျွန်တော်တို့ဒီဝင်တဲ့ပြည်ကြီးကျော်ဆင်းရဲပြည်ပြလာတယ်ခင်ဗျာကြောက်ဖို့တော့တော့တယ်လာလာတော့တယ
်ရေကြီးတဲ့တံကိုပဲခူးတိုင်းကအများဆုံးခံရပြီးကရင်နဲ့မွန်ပြည်နယ်တွေမှာရေပြန့်ကျနေပြီဆိုပေမဲ့ထင်သလောက်မကြသေးဘူးလို့ဒေသခံတွေကပြောပါတယ်ဒီအတိုင်းသာမိုးကြီးရေရှမ်းနေမယ်ဆိုရင်လာမယ့်ရက်ပိုင်းအတွင်းအစာရေစာပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်ရလိမ့်မယ်လို့ပဲခူးတိုင်းရွှေကျင်မြို့နယ်မူဦးပင်ရွာကကိုနိုင်လင်းဦးကပြောပါတယ
်မိုးရလေရွာလေရေရတဲ့တက်တယ်ဆိုတော့ကျွန်တော်တို့အသားအသားအဆင်မပြေဘူ
းလေသမားတန်ငါးစေတူးဖြစ်တဲ့အသက်40အရွယ်ကိုဝင်းကျူကတော့သူ့လေမြေတွေရေလုံးဝမြုပ်နေတာပါအ
ဲဒီလိုမျိုးဆက်ပြနေတယ်ဆိုတော့လူတွေစားဝင်းနေရင်လည်းတော့ကျက်သွားမယ
်အစ်တော်အားရှမှာမို့တုံမို့ကြောင့်ရေကြီးတဲ့ဒဏ်ခံရတာမြန်မာတနိုင်ငံတွေတော့မဟုတ်ပါဘူးအိန္ဒိယချင်းလာအိုနိုင်ငံမှာဆိုရင်လေရေကာတာတစ်ခုကျိုးပေါက်သွားတာကြောင့်ရွာအတော်များများမြောပါသွားသလိုတည်ဆုံးပျောက်ဆုံးတာတွေလည်းရှိနေပါတယ်။အခုလိုရေဘေးသင့်ပြည်သူတွေရဲ့စားနပ်ရိက္ခာနဲ့လေယာဉ်ပြန်လည်ထူထောင်နိုင်ရေးအတွက်ဆိုပြီးကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကမြန်မာ၊ဘင်္ဂလားဒေ့ရှ်အပါအဝင်၈နိုင်ငံကိုအမေရိကန်ဒေါ်လာတန်120ပေးကမ်းကူညီသွားမယ်လို့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ် Farinhaq ကပြောကြားသွားပါတယ်ခင်ဗျာ။